လက်ဗရောင်းတောင်ကျင်းညီစီမံကိန်းကိစ္စကန့်ကွက်ဆန္ဒပြတဲ့ဒေသခံတွေကိုအကူအညီပေးနေသူအထက်မြန်မာပြည်ဘကတာများအဖွဲ့ချုပ်အဖွဲ့ဝင်တဦးဖြစ်တဲ့မဖြူနှင်းထွေးကိုရဲကဖမ်းပြီးတော့မွန်ယာထောင်မှာချုပ်နှောင်ထားပါတယ်။ပြီးခဲ့တဲ့မေလမှာဝမ်ပေါင်ကုမ္ပဏီကတရုတ်အလုပ်သမားနှစ်ဦးကိုပြန်ပေးဆွဲမှုနဲ့ဆွတ်ဆွဲပြီးဖမ်းဆီးထားတာဖြစ်ပါတယ်။ဒီအတွက်သူ့ကိုပြန်လွှတ်ပေးဖို့ဒေသခံတွေကဆန္ဒပြတောင်းဆိုကြပါတယ်။အပြည့်အစုံကိုတော့ VOA ရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။လက်ဗရောင်းတောင်ကျင်းနီစီမံကိန်းလုပ်နေတဲ့အတွက်လက်ဗရောင်းတောင်ရွာပေါင်း20ကျော်ကပြည်သူတွေဟာမြမစီပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့မြမဝမ်ပေါင်ကုမ္ပဏီတို့ကိုပြီးခဲ့တဲ့2012ခုနှစ်ကစပြီးအခုအချိန်ထိကန့်ကွက်ဆန္ဒပြမှုတွေလုပ်နေတာပါ။ပြီးခဲ့တဲ့မေလတုန်းကလက်ဗရောင်းရေးလှုပ်ဆောင်နေသူကိုအောင်စိုးနဲ့ရွာသားတွေကိုလာရောက်ဖမ်းဆီးခဲ့ပြီးတဲ့နောက်တည့်ရက်မှာပဲကျင်းနီစီမံကိန်းအတွက်ခြံစည်းရိုးလာခတ်တဲ့တရုတ်ဝန်ထမ်းနှစ်ဦးကိုလည်းရွာသားတွေကထိမ့်သိမ်းထားခဲ့ပြီးရော်ကျေးမြူတဲ့လေတွေခြံစည်းရိုးလာခတ်နေတဲ့ကိစ္စကိုဖြေရှင်းပေးဖို့ဥပိုင်နဲ့ဝမ်ပေါင်ကုမ္ပဏီတို့ကိုတောင်းဆိုခဲ့တာပါဒီအတွက်အာနာပိုင်တွေကမျက်ရည်ရိုပုံးတွေနဲ့ပစ်ပြီးရဲရင်အားတွေနဲ့ရွာထဲကိုဝင်ခဲ့တယ်လို့ရွာသားတွေဘက်ကလည်းအာနာပိုင်တွေရဲ့ကားတွေစိုက်ကယ်တွေကိုဖျက်ဆီးခဲ့တဲ့အထိတင်းမာမှုတွေရှိခဲ့တာပါတရုတ်ဝန်ထမ်းနှစ်ဦးကိုရွာသားတွေကပြန်လွတ်ပေးခဲ့ပြီးတဲ့နောက်မှာတော့ဒေသခံ9ဦးအပေါ်တရုတ်လူသမား2ဦးကိုပြန်ပေးဆွဲမှုနဲ့စားလင်းကြီးမြို့နယ်ရဲစခန်းမှာအမှုဖွင့်ထားခဲ့ပါတယ်။ရဲစခန်းကစင့်ခေါ်ချိန်မှာ9ဦးကသွားရောက်ခဲ့ပြီးမတ်ဖြူနှင်းထွေးနဲ့ရွာသား2ဦးကမသွားခဲ့တဲ့အတွက်အဲ့ဒီအမှုနဲ့သူမကိုစက်တင်ဘာလ13ရက်နေ့ကမန္တလေးမြို့ကနေအိမ်မှာလာရောက်ဖမ်းဆီးခဲ့တာဖြစ်ကြောင်းဘက္ကတများအဖွဲ့ချုပ်ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံကိုရဲရင်ကျော်ကပြောပါတယ
်ဒီနေ့လေတနာကြီးခွဲမှာမုံသာမတိရစခန်းနေပြီးတော့မုံသာထောင်ကြီးချုပ်ကိုပို့လိုက်ပြီလို့ဒီနေ့မုံသာပြန်ကြောင်းသားတွေကကျွန်တော်တို့ဒီကိုပုံဆက်ကြောင်းကြလာတယ်အခုဒီမှာမုံသာထောင်ကိုပို့လိုက်တဲ့အခါကျတော့ဗာမှုနဲ့လည်းပုံမှန်နဲ့လည်းမေးလိုက်တဲ့အခါကျတော့သူတို့က364 368လို့နှစ်မှုတက်တာတယ်သူကတာဝန်ကြီးရဲ့ပြည်သူတရားအနေနဲ့ကျောင်းသူတရားအနေနဲ့ပြည်သူတွေရဲ့ဆင်းရဲဒုက္ခတွေပြည်သူတွေရဲ့ပြဿနာတွေကြားမှာဟိုဝင်ရောက်ဖြေရှင်းတာဖြစ်တဲ့အရင်ကလည်းကျွန်တော်တို့လည်းကူညီခဲ့တယ်သူလည်းကူညီနေတာပဲဒါအာဏာပိုင်ကြီးကျွန်တော်တို့ကူညီနေမှုတွေကျွန်တော်တို့ဆောင်ရွက်နေမှုတွေကိုခေတ်ဆက်ဆက်ကလေးကနာမည်ဖြတ်ဖို့အချိန်ချင်းစ조사ခဲ့တာဖြစ်တယ်အဲ့တော့ဒီဖြစ်စဉ်မှာလည်းသူ့ကိုဒီပြန်မေးမှုတွေမှာပါတယ်ပြန်မေးမှုကို조사အထုတ်တဲ့အချိန်မှာဒါဥစ္စာစီစဉ်ဆောင်ရွက်သူတွေထဲမှာပါတယ်လို့ဒါကတော့အာဏာပိုင်ကြီးကကျွန်တော်တို့ကျောင်းသူကိုဆွဲထည့်ထားတာပဲ
မိလာတော့ကတော့ရဲစခန်းကိုလာရောက်စစ်ဆေးခံတဲ့ရွာသား9ဦးကိုအာနာပိုင်တွေကကြေအေးပေးခဲ့ပါတယ်။ကာယကံရှင်များဖြစ်တဲ့ရွာသား9ဦးကိုအပြစ်မရှိဘူးဆိုပြီးကြေအေးပေးခဲ့ရင်အဲ့ဒီရွာကဧည့်သည်ဖြစ်တဲ့မတ်ဖြူနှင်းထွေးဟာဥပဒေကြောင့်ရအပြစ်ကျစရာအကြောင်းမရှိဘူးဆိုပြီးမန္တလေးမြို့ကရှေ့နေဦးသိန်းသန်းဦးကဆိုပါတယ်
။ဥပဒေရပြောရရင်တော့ဒီမူလရွာသားတွေကိုထုတ်လိုက်မှာတော့သူ့လူသွဲကြောင်မရှိပါဘူး။ဟိုဒီဝါကတာကဒီကလေးမလေးကဖြစ်ချင်းဖြစ်ရင်ကူညီတာပဲဗျာ။ကာရကံရှင်ကြီးသူဆွဲခံရသူတွေကဟိုမှာဒေသခံတွေပဲဒေသခံတွေမှာသူ့ပြည်ကိုရှင်းပြလို့ရှိရင်သူကလည်းအပြစ်ရှိတယ်ဆရာကြောင်းလည်းမရှိဘူးကွာရုံးမတင်သေးဘူးပေါ့ဗျာတော့ရုံးတင်တဲ့ဆိုရင်လည်းကျွန်တော်တို့ဝိုင်းနိုင်ကြပါလားကျွန်တော်တို့လည်းဒီကိစ္စကိုတကယ်တပိုင်မပြီးပါဘူ
းအဲ့ဒီဖြစ်စဉ်မှာရွာသားတွေကိုသူတို့လေမြေတွေမှာပြန်လဲထွန်ရက်ခွင့်ပြုမယ်တရုတ်နိုင်ငံသားနှစ်ဦးကိစ္စနဲ့ပတ်သက်လို့ရွာသားတွေအပါအဝင်ဘယ်သူကမှအရေးမြင်ဘူးဆိုတာညှိနှိုင်းပြီးမှတရုတ်နိုင်ငံသားနှစ်ဦးကိုအာဏာပိုင်တွေလက်ထဲကိုပြန်လဲလွှဲပြောင်းပေးခဲ့ပါတယ်။နောက်ပိုင်းမှာတော့သူတို့လေမြေတွေမှာထွန်ရက်စိုက်ပျိုးခွင့်ပြန်မရတဲ့အတွက်ဒီကနေ့အထိဆန္ဒပြနေကြတာပါ။စက်တင်ဘာလ15ရက်နေ့မှာတော့ဒေသခံအင်အားယာနဲ့ချီပြီးလေယာဉ်လုတ်ကင်နေသူတွေလုတ်ကင်စားတောက်စရာမရှိတော့တဲ့အတွက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေဟာလက်ဗရောင်းဒေတာမှာကြောင်းစီယာမှာလာလုတ်နေတဲ့လက်ဗရောင်းရေးကူညီသူမတ်ဖြူနှင်းထွေးပြန်လည်လွတ်မြောက်ရေးကိုလည်းတောင်းဆိုခဲ့ကြောင်းဇီးတော်ရွာဆမ်းမြပရိကျောင်းတိုက်ကဆရာတော်ဦးအားလောကကမိန့်ပါတယ
်။ဒီကဏ္ဍပေါ်ထုတ်တဲ့ချိန်ကမှဒါလူများချင်းတော့ဒါဟိုအနည်းဆုံး500 600လောက်တော့ရှိနေတယ်ပေါ့ဗျာ။ဒါမတ်ဖြူနှင်းထွေးလွတ်မြောက်ရေးအတွက်ဟိုကမ်ပိန်းရဲ့တစ်ခုအနေနဲ့ရွာတိုင်းမှာဒါဟိုကမ်ပိန်းတစ်ခုအနေနဲ့မတ်ဖြူနှင်းထွေးဟိုချက်ချင်းမျိုးတော့အဖရီအဖရီမင်းတို့ဒီနေ့တွေ့ဆိုရင်စာကြည့်ရဆိုင်မှုတွေကန်ဆောင်ပြီးတော့ဒါဦးဇင်းတို့အနေနဲ့ဗမာပြည်ကနေလွတ်မြောက်ကြောင်းအတွက်ဒီနေ့လုပ်ကိုင်းပေါင်းနေတာဖြစ်ပါလေ
။လက်ဗရောင်းတောင်ကျင်းနီစီမံကိန်းဟာ2012ခုနှစ်တုန်းကတော့ပြင်းထန်တဲ့ကန့်ကွက်မှုတွေကြုံခဲ့ရပြီးစီမံကိန်းနယ်မြေတွေကလေဒီတင်ကိုကာကွယ်ဖို့အတွက်တပိတ်စခန်းဖွင့်ပြီးကန့်ကွက်တဲ့တန်ကားတော်တွေကိုမီးလောင်ဘုံးနဲ့ဖြိုခွဲတဲ့အထိတင်းမာမှုတွေရှိခဲ့တာပါ။ကံကွက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုမြန်မာအစိုးရက57ရာခိုင်နှုန်းမြန်မာဝမ်ပေါင်ကုမ္ပဏီနဲ့မြန်မာဥပိုင်ကုမ္ပဏီလီမိတက်တို့က49ရာခိုင်နှုန်းခန့်စားစီဖို့အတွက်စာချုပ်ချုပ်ဆိုလိုက်ပါတယ် ကန်ကွက်မှုတွေကြုံနေရတဲ့လက်ပရောင်းတောင်ကျင်းဒီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးမယ်။ကော်မရှင်ရဲ့အစီရင်ခံစာအပေါ်မှာလိုက်နာမှုမရှိဘူးဆိုပြီးကော်မရှင်အဖွဲ့ဝင်တွေကဝေဖန်ထားတာပါ။လက်ပရောင်းရေးလှုပ်ဆောင်နေသူအတော်များများကိုတော့အာဏာပိုင်တွေကဖမ်းဝရမ်းတွေထုတ်ထားပြီးဖမ်းဆီးမှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်ရှင်။